မနက်ငယ်အတွက်ကိုစားပြုမဲ့သူနေရာအတွက်စဉ်စားဆုံးဖြတ်မဲ့အစီအစဉ်ကိုကုလသမဂ္ဂရဲ့စီးစစ်လက်ခံရေးကော်မတီ Credentials Committee ကဆိုင်းငံ့လိုက်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကုစလယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်နဲ့တချောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကုစလယ်နေရာတွေကိုအဖွဲ့ဝင်ကိုဦးပါဝင်တဲ့ကော်မတီမှာဆွေးနွေးရမှာလက်တလုံးအဆုံးဖြတ်မပေးဘဲဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တာပါ။
The committee has decided to defer its decision of the credentials in these two situations.
ဒီနိုင်ငံအတွက်ကုစားပြုမဲ့သူနေရာအတွက်ဆုံးဖြတ်မဲ့အစီအစဉ်ကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်လို့ကော်မတီဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဆွေရင်တမ်းမတ်ကြီးအန်နာကရင်အန်နာစတွန်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာပေါ်ထူးနေကတင်တောက်တီကိုပြောလိုက်တာပါ။မြန်မာနိုင်ငံမှာဆေးရနာတိမ့်တဲ့လူရွက်ကိုစန့်ကျင်ကြောင်းပြောဆိုထားတဲ့ကုလသမဂ္ဂဆိုင်ရာအမြင်မြန်မာအမြင့်တဲ့တန်မတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာဆရာနာမင်းကနိုင်ငံတော်သစ္စာပေါက်ဖြစ်ဆွဆွထားပြီးရာဟုကဖေရှားကြောင်းကြီးညာထားတယ်လို့သူ့နေရာမှာဆရာရှိတူနဲ့အစားထိုးဖို့လဲကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းတန်မတ်ကြီးဦးကျော်မိုးထွန်းဆက်လက်တာဝန်ယူနေအောင် Credentials Committee ဆွေးနွေးမှုတွေမလုပ်ဘဲဆိုင်းငံ့မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းလဲတန်တမန်တန်ဝင်းကိုကူကားပြီးရိုက်တာတင်းကဖော်ပြခဲ့တာပါ။ Committee ဥက္ကဋ္ဌဆွေရင်တန်မတ်ကြီးကတော့လက်ရှိတန်မတ်ကြီးတွေဆက်လက်တာဝန်ယူခွင့်ရှိမှလားဆိုတဲ့သတင်းထောက်တွေရဲ့မိကုံးကိုတော့ဖြေချဖို့ညှင်းဆန်ခဲ့ပါတယ်။ Credentials Committee မှာတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှဗီဒီယိုအနာပိုင်ဆိုင်တဲ့ American တရုတ်ရုရှားတို့ပြင်ဘာဟာမာ၊ဘူတန်၊ချီလီ၊နမီးဘီယား၊ဆီယာလီယွန်းနဲ့ဆွေရင်နိုင်ငံတို့လည်းပါဝင်ပြီးကုလသမဂ္ဂကိုယ်စားလှယ်နေရာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုထွေထွေညီလာခံထက်မှဒီနေ့မကုန်ခင်တင်ပြကြရမှာဖြစ်ပါတယ်။